တောင်းနိုင်ငံရဲ့ကောင်းမွန်တဲ့ကုန်သွယ်ရေးတည်ဆောက်နေကြတဲ့ရှစ်တောင်အရှနိုင်ငံတွေဟာတောင်တရုတ်ပင်လယ်ပြင်အတော်များများကိုဒူဘိုင်ဖြစ်ပြောနေတဲ့ကိစ္စမှာတော့တရုတ်နိုင်ငံကိုသတိနဲ့ရေရှည်ဆက်ဆံနေကြရပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားအပါအဝင်နိုင်ငံအတော်များများကတော့တောင်တရုတ်ပင်လယ်အရှေ့မှာတရုတ်နိုင်ငံကိုအခိုက်အမာစန့်ကျင်လာကြပါတယ်။ဂျကာတာမြို့ကနေ
အင်ဒိုနီးရှားနိုင်ငံနာတူနာကျွန်းစုပိုင်းရေပြင်နယ်နဲ့မိထဲမှာတူနာဘလော့ခ်တဘာဝတံငွေတူဖော်ရေးကနဦးစီစဉ်တွေကိုအင်ဒိုနီးရှားအာဏာပိုင်တွေကခွင့်ပြုလိုက်ပါတယ်။ဒီနေရာဟာ2024ခုနှစ်နောက်ပိုင်းကတံငွေတူဖော်မှုကြောင့်တရုတ်နိုင်ငံရဲ့ကံကွယ်မှုနဲ့ကြုံခဲ့ရတဲ့ဧရိယာလေးဖြစ်ပါတယ်။အဲဒီတုန်းကတံငွေတူဖော်ရေးလုပ်ငန်းတွေကိုအင်ဒိုနီးရှားကရပ်ဆိုင်းခဲ့ပေမဲ
နာထူနာဧရိယာမှာဓာတ်ငွေ2ဖော်တာဟာနာထူနာကိုသူပိုင်နေဆိုတာအင်ဒိုနီးရှားကရှင်းရှင်းလင်းလင်းပြသလိုက်တဲ့လက္ခဏာပဲဖြစ်ပါတယ်ကျွန်တော်အမြင်ပြောရရင်တော့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာဒီလိုလုပ်ပိုင်권ရှိပါတယ
်အင်ဒိုနီးရှားဘော်နီယိုကျွန်းအနီးကမ်းလွန်ပင်လယ်ပြင်ထဲကနာထူနာကျွန်းစုတွေကိုအင်ဒိုနီးရှားကပိုင်ပါတယ်ဒါပေမဲ့လေဒီကျွန်းစုတွေကနေရေမိုင်းနေရအကွာ not နာသနာပင်လယ်ပြင်ထဲကတူနာ block တံငွေလုပ်ွက်ကြောင်းတရုတ်နဲ့အငင်းပွားနေရတာပါ UNCLOS လို့ခေါ်တဲ့ပင်လယ်ရေချောင်းသွာလာမှုဆိုင်ရာကုလသမဂ္ဂရဲ့ပြဋ္ဌာန်းချက်အရဒီရေပြင် area ကိုသူ့ပိုင်အထူးစီးပွားရေးဆိုရင်အစိပ်ပိုင်းတစ်ခုအဖြစ်အင်ဒိုနီးရှားကယူဆထားပါတယ်ဒါပေမဲ့လေတရုတ်နိုင်ငံကလည်းတောင်တရုတ်ပင်လယ်ပြင်အတွင်းသူ့ပိုင်အဖြစ်ပြောဆိုနေတဲ့နေရာတွေမှာဒီရေပြင် area ကိုပါထည့်သွင်းထားပါတယ်တရုတ်အနေနဲ့တရေပြင်ကိုသူပိုင်အဖြစ်တောင်းဆိုခွင့်မရှိဘူးလို့ The Hague မြို့မှာရှိတဲ့ Permanent Court of Arbitration နိုင်ငံတကာတရားရုံးက2016ခုနှစ်မှာဆုံးဖြတ်ထားတာဖြစ်ပါတယ်။အင်ဒိုနီးရှားပြည်ပရဲရဌာနပြောခွင့်ရတက်ကူဖိုင်ဇာယာကအခုလိုပြောပါတယ
်။အင်ဒိုနီးရှားနိုင်ငံပိုင်ပင်လယ်ရေပြင်နယ်နိမိတ်တဲကဆောင်ရွက်ချက်တွေဟာအပြည်ပြည်ဆိုင်ရာရေကြောင်းဥပဒေအပေါ်အခြေခံပါတယ်။နောက်ပြီးတောင်တရုတ်ပင်လယ်ရေပြင်နယ်နိမိတ်ကိစ္စနဲ့ပတ်သက်လို့ဘယ်နိုင်ငံနဲ့မှအင်ဒိုနီးရှားကအငင်းပွားနေတာမရှိပါဘူး
။ဓာတ်ငွေတူဖော်ရေးလုပ်ငန်းတွေပြန်လည်စတင်လိုက်တာဟာအရှိတောင်အာရှကစီးပွားရေးအင်အားအကြီးဆုံးနိုင်ငံနဲ့တရုတ်တို့ကြားတင်မာမှုတိုးလာတဲ့လက္ခဏာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတို့ကြားအထူးစီးပွားရေးဆောင်နယ်မြေတွေအပြည့်အစုံဆုံးဖြတ်တက်မှတ်ခဲ့တဲ့အချိန်ကစပြီးတော့တရုတ်နဲ့တင်မာမှုတွေတိုးလာခဲ့ပါတယ်။အဲ့ဒီဆောင်ရွက်ချက်တွေကြောင့်တူနာဘလော့ခ်နဲ့ဗီယက်နမ်နိုင်ငံအနီးကချင်းဆောတံငွေတူဖို့ရဲ့လုပ်ွက်တွေစီတရုတ်ကသူ့ရဲ့ကမ်းဆောင်တပ်တွေဆီလုခဲ့တဲ့အထိဖြစ်ခဲ့ပါတယ်။ဒါကြောင့်လဲအင်ဒိုနီးရှားက not နာတူနာပင်လယ်ပြင်နဲ့သူ့ရဲ့စစ်သည်မော်တွေဆီလုခဲ့ရပါတယ်။အင်ဒိုနီးရှားရေတပ်အကြီးအကဲမိုဟာမက်အလီကအခုလိုပြောပါတယ
်။ဘယ်လိုများတရုတ်ကငါးခန်းနေဖြစ်စီစူဇန်လေးလိုက်လုပ်တည်ဖြစ်စီသောမရေးစီရန်စတဲ့အမျက်ထုတ်အသုံးချသည်ဖြစ်စေအားလုံးကိုတားမြစ်ထားပါရယ်အင်ဒိုနီးရှားစစ်ရဲ့လိုင်စင်ရှိရပါမယ်ဖြတ်တန်းသွားလိုက်ရုံနဲ့ဆိုရင်တော့ခွင့်ပြုထားပါရယ
်အင်ဒိုပစိဖိတ်ရေပြင်နယ်နိမိတ်အတော်များများမှာလိုပဲတရုတ်ကမ်းဆောက်တပ်လိုက်ပါဆောင်ကြနေတဲ့တရုတ်ငါးဖန်တင်မော်တွေကိုတွေ့မြင်ထားတဲ့မြောက်ပိုင်းနာတူနာပင်လယ်ထဲမှာအင်ဒိုနီးရှားရေတပ်ကလည်းစစ်တမောငါးစင်းစီလို့ထားတယ်လို့လီယင်ဒဇင်းနဲ့လည်းရေပြင်နယ်နိမိတ်တွေကိုကင်းလက်ဆောင်ကြနေတာဖြစ်ပါတယ်ကျွန်မအောင်လို့ပါ